ဘာဝနေအောင်ကြီးရဲ့အလင်းကိုရကြရခြင်းအတူတူခံစားနိုင်ပုံမတူကြတဲ့ကလေးငယ်တွေရဲ့ဘဝကိုဘလော့ဂါကျော်ကျော်လင်းကနေအောင်အောက်မှအလင်းမဲ့သူများဆိုတဲ့ဘလော့ခ်မှာရေးပြနေပါတယ်။သူနေနေတဲ့မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံဘက်ကမဲဆောက်မြို့မှာအရန်ဆင်းရဲလို့ကြောင်းမတက်နိုင်ကြတဲ့ကလေးတွေတောင်းစားနေကြရတဲ့ကလေးတွေရဲ့အကြောင်းတွေကိုဖတ်လို့ရနိုင်ပါတယ်။
အရင်တော့ပါပြီးတော့မှတောင်းစားနေရတဲ့ကလေးတွေရဲ့ဘဝသူတို့ဘာကြောင့်လို့ဒီလိုတောင်းစားရတဲ့ဘဝတွေကိုရောက်လာရတာလဲဟိုသူတို့ရောက်လာတဲ့အကြောင်းရင်းတွေကဘာတွေလဲဒါတွေကိုကျွန်တော်အဓိကထားပြီးဟိုတင်ပြမယ်နောက်ပြီးသူတို့ရဲ့အနာဂတ်တွေကဘယ်လိုလဲသူတို့ရဲ့အနာဂတ်တွေကိုဘယ်သူတွေရအောင်ဘယ်လောက်လုပ်ပေးမလဲဟိုသူတို့စီးလာရင်ဘာတွေဖြစ်လာမလဲဘာတွေလုပ်ပေးတင်မယ်ဘယ်လိုဖြစ်တင်မယ်ပေါ့ဒါတွေကိုကျွန်တော်အဓိကတင်ပြတာပ
ါသူတင်ပြနေပါတယ်ဆိုတဲ့နေရာမှာအဝေးကသူတွေသိနိုင်မြင်နိုင်ဖို့ဓာတ်ပုံတွေဗီဒီယိုတွေနဲ့ပါပြောပြထားတာပ
ါ။ဇက်တီတာကိုရောက်လာတဲ့ပုံစံတွေအများကြီးမျိုးမျိုးရှိပါတယ်လေ။မနေ့ကအေးချောင်းရောက်လာတဲ့သူရှိတယ်၊သူတိုက်ပွဲတွေအကြောင်းပေါ့နော်။ဒီစစ်ပြေးပြီးတော့ရောက်လာတဲ့သူရှိတယ်။စီဝါကြီးတွေရန်ချက်တယ်လို့ဆိုပြီးတော့မနေ့ဇက်တီတာမှလာပြီးအလုပ်လုပ်ကြရတယ်၊မိသားစုတွေရှိတယ်။ပုံစံမျိုးမျိုးနဲ့နေ့ဇက်တီတာကိုရောက်လာတယ်။ရောက်လာပြီးတော့ဒီဘက်မှာလည်းဟိုတချို့အဆင်ပြေတဲ့သူတွေရှိတယ်၊အဆင်မပြေတဲ့သူတွေရှိတယ်။ကျွန်တော်အမြင်ပြောရတာကအဆင်မပြေတဲ့သူတွေကရာခိုင်နှုန်းအများကြီးများတယ်လေ။အဲ့တော့သူတို့တွေကမိရောဖောက်ဟာဒီနေဆက်တီတာကိုရောက်လာပြီးတဲ့ဆက်ကြလို့ရှိရင်အလုံးလုံးတဲ့နေရာမှာဟိုမနေ့ကတည်းကညနေတည်းလုံးကြရတယ်ဆိုတော့ကလေးတွေကိုမထိန်းချောင်းနိုင်ဘူးသူတို့ရတဲ့လောက်ကနေလည်းအဆင်မပြေတဲ့ခါမှာတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့သူတို့ကနောက်ဆုံးကြတော့အလုံးမဖြစ်သွားတာရှိတယ်သူတို့လည်းဒီဘက်မှာပေါ်တော့ကိုခန္ဓာထိခိုက်သွားတာရှိတယ်မိပါလေကဒီနေရာကဘယ်သူမှမထောက်ပံ့ဘူးအဲ့ဒီအချိန်မှာကလေးတွေကတောင်းကျွေးရတယ်နေထားတယ်ရောက်လာတာမျိုးတွေရှိတယ်
အဲ့တော့အဲ့ဒီနေဆက်ဖက်မှာတောင်းစားနေကြရတဲ့ကလေးတွေရဲ့အခြေအနေဘလောက်ဆိုးတယ်လို့ပြောလို့ရနိုင်ပါတယ်လေ
။အဲဘလောက်ကြီးဆိုးနေလဲဆိုတော့ဗျာဒီမှာဟိုတောင်းစားရဆိုတဲ့အနေအထားတစ်ခုမှလည်းဟိုတောင်းစားပုံတောင်းစားနေမျိုးရှိတယ်ဗျာ။တကယ်ကိုအများဆင်းရဲလွန်ပါလို့တောင်းစားနေတဲ့အုပ်စုတွေရှိတယ်ဗျာ။နောက်တစ်ခုကဒီမှာဟိုမတရားတစ်ဖြစ်ပေါ့နော်ကလေးတွေကိုမွေးစားထားပြီးတော့မှအဲ့ဒီကလေးတွေကိုတကယ်ကိုမြေပြင်ရရအောင်တောင်းကြရမယ်မတောင်းရင်အင်းနောက်နေဆက်တာမျိုးတွေရိုက်နေတာမျိုးတွေရှိတယ်ဗျာ
။အခုလို့အနာဂတ်မဲ့နေကြတဲ့ကလေးတွေကိုနေအောင်အောက်မှာအလင်းမဲ့သူတွေလို့ဘလော့ဂါကတင်စားထားတာပ
ါကျွန်တော်တို့နေအောင်အောက်မှာနေကြတဲ့သူတွေအားလုံးအလင်းရကြတာရှိပါရဲ့ဒါပေမဲ့ကျွန်တော်အခုဘလော့မှာဖော်ပြနေတဲ့အကြောင်းအရာတွေနဲ့သူတို့ဒီနေဆက်တီကမှာရှိတဲ့အရင်တော့ပါပြီးတော့တောင်းစားနေရတဲ့ကလေးတွေရဲ့ဘဝတွေအလင်းမဲ့နေလို့ပါပဲသူတို့တွေကတောင်းစားတဲ့ဘဝမှာပဲနေရပြီးတော့ပညာမရှိဘူးကျောင်းမနေရဘူးဆိုတဲ့အနေအထားမျိုးလေးတွေပေါ့အဲ့ဒီအနေအထားတွေမှာသူတို့ရဲ့ဘဝအနာဂတ်တွေဘာတွေဖြစ်လာမလဲဆိုတာမသိအနာဂတ်မဲ့နေတဲ့ပုံစံမျိုးလေးတွေအဲ့ဒါကိုကျွန်တော်နေအောင်မှာအလင်းမဲ့သူများကိုစေလာထားတဲ့ဘဝပါဗျာ
စင်းရလုံးလို့ကြောင်းမတက်နိုင်ကြတဲ့ကလေးတွေကိုကြောင်းထားပေးနိုင်ဖို့ကိုလည်းဘလော့ဂါကိုကျော်ကျော်လင်းကအလှရှင်ရှာပြီးတော့ကြောင်းထားပေးတာမျိုးရှိပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီရန်နွမ်းပါပြီးဒုက္ခရောက်နေတဲ့ကလေး၃ယောက်လောက်ကျွန်တော်ကြောင်းထားနိုင်ပါတယ်။ထားမယ်ဆိုတော့ကလေးတွေအများကြီးပေါ့ဗျာ။ဒါပေမဲ့ကျွန်တော်ရွေးကောက်ပြီးပဲထားနိုင်တာပေါ့။မဟုတ်ဆိုအလှရှင်နေထိုင်ရဘလော့ပဲကျွန်တော်ထားနိုင်တယ်။ထားရဆိုရင်ညမှာလည်းဟိုဒီမှာကြောင်းကိုစုံနေကြောင်းစာကိုစာရန်နေအဲ့ဒါအားကိုစုံနေကျွန်တော်ဝယ်ပေးရဝယ်ပေးပြီးတော့သူတို့ကြောင်းအထားပေးရအဲ့ဒီပုံစံမျိုးကျွန်တော်လုပ်ထားပေးပါရစေ။နောက်ပြီးတော့ last game ပေါ့နော်သူတို့လိုအပ်တဲ့အကြောင်းအစားတွေကျွန်တော်ထောက်ပံ့ပေးသွားဖို့ကျွန်တော်စီစဉ်ထားရဲ့။တောင်းဆောင်နေတဲ့သူတွေကြားတဲ့ခါကျတော့ကျွန်တော်အဲ့ဒီအကြောင်းထားပေးဖို့ကျွန်တော်စီစဉ်ဖို့ဟာကကျွန်တော်မှာနည်းနည်းလိုအပ်ချက်တွေရှိနေပါသေးတယ်ဗျ။ဘာဖြစ်လို့လဲဆိုတော့သူတို့ဒီကလေးတွေကိုကျွန်တော်ကဟိုခေါ်ပြီးထားနိုင်ဖို့လိုတယ်ဗျ။
အဲ့တော့ဒီဘလော့ကိုဒီအလှငွေရဖို့လို့မျှော်မှန်းချက်နဲ့လုပ်တာလို့ပြောရင်ရောရပါလား
အဲ့လိုတော့မရဘူးကွာတော်တော့ကျွန်တော်မမျှော်မှန်းဘူးကွာမဟုတ်တော့ကျွန်တော်ကြည့်တော့လည်းပဲကျွန်တော်လုပ်မှာနောက်တစ်ခုကလူသားနဲ့ဆွေးနွေးမှာလေဟိုလူရှင်ရောလည်းကျွန်တော်ပြောချင်တာကိုယ်ရင်ကိုကြလာပြီးလူသားမျိုးဆိုရင်ကျွန်တော်ပို့ပြီးသဘောကျတယ်ကွာလာလို့ပြရမယ်ဆိုပို့ပြီးသဘောကျတယ်ဟိုကျွန်တော်တောင်းဝယူပြီးလုပ်ပေးတာကစားလို့ရှင်ပါလေကိုယ်ရင်ကိုကြလာပြီးတော့မှဒီကလေးတဖော်နေရှင်းမယ်လို့ပါလာလို့ကြမယ်ဆိုရင်ကျွန်တော်အရင်ဝမ်းသာမှာဖြစ်တယ်ကျွန်တော်ကတော့ဟိုနည်းနည်းပေါ့နော်ဟိုလက်ခနေတယ်လို့ထင်တယ်တောင်းတဲ့နေရာနဲ့ကျွန်တော်ဆက်နေတော့ကျွန်တော်ပါဝင်ပြီးလုပ်ပေးနေတာပ
ါဒီလိုမျိုးပေါ့နော်ဘဝဘေးအခြေအနေမကောင်းတဲ့ကလေးတွေကိုကူညီရမယ်ဆိုတဲ့အသည့်အရောဘယ်ကနေပြီးတော့စဖြစ်လာခဲ့တာပါလဲ
ကျွန်တော်တို့ဒီမှာအင်တာနက်ဆိုင်ရင်တစ်ခေတ်ဆိုင်နေမှာကလေးတွေလာပြီးတောင်းတာကိုတွေ့ရတယ်ဗျ။တွေ့ရင်တွေ့ရင်လည်းကျွန်တော်ကြည့်ရင်ကြည့်ရတယ်။တစ်ဆက်မောင်းထုတ်ကြဟိုအဲ့လိုမျိုးပေါ့နော်မျိုးစုံဟိုနိုင်ခံရတဲ့ဘဝတွေပေါ့နော်ဒီလိုတွေကိုတွေ့နေရတယ်ဗျ။အစိုးရရတယ်ကျွန်တော်တို့လူမျိုးရေးရပေါ့နော်မင်းတို့ဘလောင်းသားပညာဆွေးရောမှာနိုင်လာတယ်လည်းရှိနေတာ။အဲ့ဒီကျကျွန်တော်စိတ်မကောင်း။အဲ့ဒီကလေးတွေရဲ့ဘဝကိုတည်းကိုယ်ကြီးစိတ်မကောင်းသူတို့ဒီလိုမျိုးနိုင်ခံတဲ့ဘဝမှာကြီးကျင်းလာတဲ့သူတို့စိတ်ကြံရတယ်ရပါမယ်လေ။သူတို့စိတ်ကြံရတယ်ရကြီးလာလို့ရှိရင်သူတို့တွေကဟိုဘုဒ္ဓဘိနေနေတဲ့ရောက်သွားမှကျွန်တော်အများဆုရနေတယ်။ဒါကြောင့်လို့ကျွန်တော်ကဒီလိုမျိုးပြင်ဆင်ရတာကြာ ။ဒါက နမမတွေ့တဲ့ပထမစားကလေးတွေနဲ့ကျွန်တော်ပြည့်စုံမင်းမြန်းနဲ့မကောင်းသူတို့နဲ့ကျွန်တော်ချင်းနေရင်းနှီးအောင်ပေါင်းထားတယ်သူတို့နဲ့ဆိုလို့ရှိရင်ကျွန်တော်ဒါလုံးဝတငယ်ချင်းတွေလိုပဲမိတ်ဆွေလိုပဲကျွန်တော်နေတယ်သူတို့ရဲ့အခက်အခဲတွေကိုလည်းကျွန်တော်ကူညီပေးနေတယ်သူတို့ရဲ့ဘဝအကြောင်းတွေလည်းကျွန်တော်သိလာရတယ
်အလင်းရောင်အောက်မှာအလင်းပြောင်းနေကြတဲ့ကလေးတွေရဲ့အကြောင်းကိုရေးပြနေတဲ့ blogger ကျော်ကျော်လင်းပါရှင်သူ blog ရဲ့လိပ်စာကတော့ myanmarchildrenhelp.blogspot.com ဖြစ်ပါတယ်။နေရောင်အောက်မှာအလင်းမဲ့သူများလို့မြန်မာလိုရေးပြီးတော့လဲသူ့ရဲ့ blog ကိုရှာလို့ရနိုင်ပါတယ်။အခုလိုကလေးတွေကိုကူညီနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုတော်တာရှင်တို့ပြောပြခြင်းနဲ့ဆိုရင်လဲ burmese@voanews.com ကို blogger လို့ခေါင်းစဉ်တက်ပြီးတော့ email ပို့ပေးစေခြင်းပါတယ်ရှင်။